This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးရောမှကင်ဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်ဧပြီလ1ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါရမရှင်။ပထမအဦးစွာစီးရီးသတင်းကောက်နှုတ်ချက်များကိုຫນွေဦးမောင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ယခုချိန်ကစပြီး2025ခုနှစ်ဧပြီလ1ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးနဲ့ငလျင်ဘေးရန်သတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးမောင်ပါ။ပထမအဦးဆုံးဖတ်ကြားတင်ဆက်ပေးမယ်သတင်းကတော့မန္တလေးတောင်ရည်ဒေသကြီးအတွင်းစုစုပေါင်းလူဦးရေ403ဦးအားအသက်ရှင်နေရကဲထုတ်နိုင်ခဲ့ပြီးတိတ်ဆုံးသူ259ဦးရဲ့ရုပ်အလောင်းများကိုထုတ်ယူနိုင်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးအတွင်းစုစုပေါင်းလူဦးရေ403ဦးအားအသက်ရှင်နေရကဲထုတ်နိုင်ခဲ့ပြီးတိတ်ဆုံးသူ259ဦး၏ရုပ်အလောင်းများကိုထုတ်ယူနိုင်ခဲ့တယ်လို့သတင်းရရှိပါရယ်မန္တလေးတိုင်းဒေသကြီးအတွင်းငလျင်လှုပ်ခတ်မှုကြောင့်အဆောက်အဦးထိခိုက်ပျက်စီးမှုများအောက်တွင်ပိတ်မိနေသောလူများကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းများနိုင်ငံတကာကယ်ဆယ်ရေးအဖွဲ့များနဲ့ပြည်တွင်းကယ်ဆယ်ရေးအဖွဲ့များဆောင်ရွက်ခဲ့ပါရယ်မတ်လ31ရက်နေ့တွင်မန္တလေးမြို့အတွင်းအမျိုးသမီး9ဦးအားအသက်ရှင်လျက်ကဲထုတ်နိုင်ခဲ့ပြီးတိတ်ဆုံးသူအမျိုးသား16ဦးအမျိုးသမီး11ဦးစုစုပေါင်း29ဦး၏ရုပ်အလောင်းများအားထုတ်ယူနိုင်ခဲ့ပါသည်။စတင်ဖြစ်ပွားချိန်မှာယခုအချိန်ထိမန္တလေးတိုင်းဒေသကြီးအတွင်းစုစုပေါင်းလူဦးရေ403ဦးအားအသက်ရှင်လျက်ကဲထုတ်နိုင်ခဲ့ပြီးတိတ်ဆုံးသူ259ဦး၏ရုပ်အလောင်းများကိုထုတ်ယူနိုင်ခဲ့တယ်လို့သိရပါသည်။ဆက်လက်၍မန္တလေးအိုးဘိုတောင်အတွင်းရှိအမျိုးသားဆောင်အလုံးယုံနဲ့အမျိုးသမီးအဆောင်ပြိုချပျက်စီးမှုတို့ကြောင့်အနည်းဆုံးသေဆုံးသူစုစုပေါင်း12ဦးအထိရှိခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။မန္တလေးအိုးဘိုတောင်အတွင်းရှိအမျိုးသားဆောင်အလုံးယုံနဲ့အမျိုးသမီးအဆောင်ပြိုချပျက်စီးမှုတို့ကြောင့်အနည်းဆုံးသေဆုံးသူစုစုပေါင်း12ဦးအထိရှိတယ်လို့သိရပါတယ်။ဧပြီလ1ရက်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ဖော်ပြမှုအရအိုးဘိုတောင်အတွင်းရှိအမျိုးသားဆောင်အလုံယုံပြိုချခဲ့၍အတီးပြုတ်ထားပြီးအမျိုးသားတအူးသေဆုံးခဲ့ကတအူးပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအဆောင်များကြားတွင်ကာယံထားသည့်အုပ်ယူများပြိုချမှုရှိခဲ့တယ်လို့ဖော်ပြပါရယ်အမျိုးသမီးအဆောင်1နဲ့အဆောင်2ပြိုချ၍အမျိုးသမီးအနည်းဆုံး2ဦးသေဆုံးမှုအတီးပြုတ်ထားပြီးထိခိုက်ဒဏ်ရာရရှိသူ10ဦးခန့်ရှိခဲ့ကြောင်းအတီးပြုတ်ထားပါရယ်ထပ်မံအတည်ပြုရန်စ조사လျက်ရှိသည့်စည်ရင် PPNM ရရှိအတည်ပြုနေသည့်လက်ရှိသေဆုံးသူများသည့်အကျဉ်းသားဖြစ်ခြင်းနှင့်ဝန်ထမ်းဖြစ်ခြင်းအားတိကျခွဲယူကောက်ယူနိုင်ခြင်းမရှိသေးတော့လဲသေဆုံးမှုအပြင်စုစုပေါင်း12ဦးအထိငလျင်ကြောက်သေဆုံးကြောင်းကနဦးသိရှိထားရတယ်လို့ဖော်ပြပါပါတယ်ခင်ဗျာဆက်လက်၍စစ်ကောင်စီကနားသွင်းအယောင်ပြသတင်းစကားနဲ့ပုံသွင်းမဲ့အချိန်ဖြစ်လို့လိမ္မာပါနဲ့စွာနဲ့ကြော်လွှားရမယ်လို့ဆိုခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်စစ်ကောင်စီကနားသွင်းအယောင်ပြတရင်စကားနဲ့ပုံသွင်းမဲ့အချိန်ဖြစ်လို့လိမ္မာပါနဲ့စွာကြော်လွှားရမယ်လို့ဒုဝန်ကြီးဦးမော်ထွန်းအောင်ကဆိုပါတယ်။ရန်သူကသူ့အလို့သူလို့သူလို့ကျွန်တော်တို့လည်းကပတ်တင်းတင်းပတ်ပြီးကိုယ့်အလို့ကိုဆက်လုပ်ဖို့လိုပါတယ်။နားသွင်းအယောင်ပြတရင်စကားနဲ့ပုံသွင်းမဲ့အချိန်ဖြစ်ပါတယ်။လိမ္မာပါနဲ့စွာကြော်လွှားရပါမယ်လို့ဆိုပါတယ်။အကြမ်းဖက်စစ်ကောင်စီဟာငလျင်ဘေးတင်ပြည်သူများကိုအမျက်ထုတ်၍နိုင်ငံတကာအကူအညီများကိုရယူကာ၎င်းသာတရားဝင်အစိုးရသဘွယ်ပြုမူနေပြီးကုညီကယ်ဆယ်ရေးတာဝန်များကိုစစ်တပ်ကပြက်ကွက်လျက်ရှိပါတယ်ခင်ဗျာဆက်လက်၍ဆရာဝန်တွေတူနာပြုတွေနဲ့ကျွမ်းကျင်ပညာရှင်တွေပါတဲ့ American က Korean Samaritan Purse အဖွဲ့ကိုမြန်မာနိုင်ငံကိုဆေးလွတ်ခဲ့တဲ့တဲ့တင်အားတင်ဆက်ပေးပါမယ်ဆရာဝန်တွေတူနာပြုတွေနဲ့ကျွမ်းကျင်ပညာရှင်တွေပါတဲ့American က Korean Samaritan Purse အဖွဲ့ကိုမြန်မာနိုင်ငံဆေးလွတ်လက်ကြောင်းကို ခရီးဟန်တရားဟောဆရာ Franklin Graham ကလူမှုကွန်ရက်မှာမတ်လ31ရက်နေ့ကအသိပေးရေးသားထားပါတယ်။ American နိုင်ငံကဆရာဝန်တွေ၊လူနာပြုတွေနဲ့ကျွမ်းကျင်ပညာရှင်တွေပါတဲ့ Koreans Maritime Purse အဖွဲ့ကိုမြန်မာနိုင်ငံကငလျင်ဘေးဒဏ်သင့်တေသတွေကိုဆေးလွတ်ပြီးခွဲစိတ်ကမ်းနှခမ်းပါတဲ့ယာယီဆေးရုံတစ်ခုကိုတည်ဆောက်ပေးသွားမယ်လို့အသိပေးထားပါတယ်။ဆောက်လုပ်မဲ့ယာယီဆေးရုံထဲမှာအရေးပေါ်ခန်းလူနာထားခန်းဆေးဘေးကမ်းတွေပါဝင်မှာဖြစ်ပြီးဆရာဝန်၊သူနာပြုတောက်ရီဆိုင်ရာကျွမ်းကျင်ပညာရှင်၊ဂယ်ဆေးရေးအဖွဲ့သားများအပါအဝင် Korean Samaritan Purse အဖွဲ့ဝင်ဝန်ထမ်းအားလုံးပေါင်းဥယျာဉ်80ကနေ130အထိပါဝင်တဲ့အဖွဲ့ဖြစ်တယ်လို့ဆိုထားပါတယ်။ထပ်မံပြီးတော့ဆေးရုံသုံးပစ္စည်းအရေးပေါ်သုံးဆောင်ပစ္စည်းတွေကိုလည်းထောက်ပံ့ကူညီဖို့လေရင်တွေနဲ့ပို့ပေးအောင်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။ဆက်လက်၍မြန်မာငလျင်ဘေးသင့်ပြည်သူများကိုကူညီကယ်ဆယ်ရန်ဖိလစ်ပိုင်ကကယ်ဆယ်ရေးအဖွဲ့58ဦးကိုကနဦးပို့ဆောင်ခဲ့တဲ့တဲ့င်းကိုတင်ဆက်ပေးပါမယ်။မြန်မာငလျင်ဘေးသင့်ပြည်သူများကိုကူညီကယ်ဆယ်ရန်ဖိလစ်ပိုင်ကကယ်ဆယ်ရေးအဖွဲ့58ဦးကိုကနဦးပို့ဆောင်လိုက်ပါတယ်။မြေငလျင်ကယ်ဆယ်ရေးမစ်ရှင်အတွက်ဖိလစ်ပိုင်နိုင်ငံမှတပ်ဖွဲ့ဝင်များသည်ဧပြီလ1ရက်နေ့မှထွက်ခွာသွားပြီလို့သိရပါတယ်။ကျန်းမာရေးဌာနမှဖိလစ်ပိုင်ဆေးဘက်ဆိုင်ရာအထောက်အကူအဖွဲ့အရက်ဖတ်ကာဝေးရေးရုံးမှညှိနှိုင်းရေးမှူးများအပါအဝင်ကနဦးအဖွဲ့58ဦးကိုပို့ဆောင်ခဲ့ပြီးကျန်33ဦးကို C130 လေယာဉ်တစ်စီးဖြင့်2025ခုနှစ်ဧပြီလ2ရက်နေ့တွင်ပို့ဆောင်ရန်စီစဉ်ထားတယ်လို့သိရပါတယ်။မရှိမဖြစ်လိုအပ်သောရှားပွေကယ်ဆယ်ရေးပစ္စည်းများနဲ့ဆေးဘက်ဆိုင်ရာထောက်ပံ့များယူဆောင်လာကအစိုးရဝန်ထမ်းများသည်အသက်ကယ်ဆယ်ရေးလုပ်ငန်းများလုပ်ဆောင်ရန်အစဉ်သင့်ဖြစ်နေပြီဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်၍အန်ယူဂျီကိုယ်စားလှယ်ရုံးကိုရီးယားမှထောက်ခံသောငလျင်ဘေးအလူငွေမှပထမဦးဆုံးအကြိမ်ကြက်ငွေ3,000ပေးပို့ခဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။အန်ယူဂျီကိုယ်စားလှယ်ရုံးကိုရီးယားမှထောက်ခံသောငလျင်ဘေးအလူငွေမှပထမအကြိမ်ကြက်ငွေ3,000ပေးပို့ပြီဖြစ်တယ်လို့သိရပါတယ်။မတ်လ28ရက်နေ့ကဖြစ်ပွားခဲ့သောစကိုင်းငလျင်ကြောင့်ထိခိုက်ပျက်စီးဆုံးရှုံးသွားရသည့်မြန်မာပြည်သူများအတွက်ပြည်သူ့မှပြည်သူဝိုင်းဝန်းကူကြရန်ကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းဦးဆောင်ကြီးကြပ်၍ကောက်ယူနေသော NUG ကိုယ်စားလှယ်ရုံးငလျင်ဘေးအလူအစီအစဉ်မှပထမအကြိမ်ကြက်ငွေ3,000ကိုရီးယားဝမ်338,9,330ကိုအမျိုးသားညီညွတ်ရေးအစိုးရ၏လူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနသို့ပေးပို့ပြီးဖြစ်ကြောင်းကြေညာထားပါသည်။စေတနာထက်သန်စွာပါဝင်လူရန်ကြသောကိုရီးယားနှင့်မြန်မာနိုင်ငံသားများအားလေးစားစွာကျေးဇူးတင်ကုန်ပြုပါကြောင်းပတ်တန်းတင်အပ်တယ်လို့ NUG ကိုယ်စားလှယ်ရုံးကဆိုပါတယ်ခင်ဗျာ။နောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့စကိုင်းမြို့နယ်အတွင်းကငလျင်ဘေးဒဏ်သင့်အိမ်ဆောင်စု900ကိုစကိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကစားနပ်ရိက္ခာများထောက်ပံ့ခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းမြို့နယ်အတွင်းကငလျင်ဘေးဒဏ်သင့်အိမ်ဆောင်စု900ကိုစကိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကစားနပ်ရိက္ခာများထောက်ပံ့ခဲ့ပါတယ်။စကိုင်းမြို့နယ်အတွင်းကငလျင်ဘေးဒဏ်သင့်အိမ်ဆောင်စု900ကိုစကိုင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖဇုံ2နဲ့မြို့နယ်ပကဖတပ်ခွဲ2ကဦးဆောင်ပြီးစံ44ပိုင်း40ပုံစက်တုံအချိန်1000နဲ့ခရမ်းချီတီတွေကိုထောက်ပံ့ခဲ့တယ်လို့ဖော်ပြပါတယ်။ယခုတင်ပြခဲ့တဲ့သတင်းကိုတော့ Radio NUG သတင်းတောင်မင်းဒီဟံမှပေးပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုပြည်တွင်းသတင်းများကိုအေရီမတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာပါရှင်။2025ခုနှစ်ဧပြီလ1ရက်နေ့ညပိုင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်။ကျွန်မကတော့အေရီပါရှင်။ပထမဦးဆုံးအနေနဲ့နိုင်ငံတော်အတမြင်ရပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်၊သမရဦးဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးရဲ့အခြေအနေကိုအန်ယူဂျီကအထူးစိုးရိမ်နေတယ်ဆိုတဲ့အကြောင်းအရာနဲ့စာချင်ပါတယ်။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးရဲ့အခြေအနေကိုအန်ယူဂျီကအထူးစိုးရိမ်နေတယ်လို့ဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံလက်ကဧပြီလ1ရက်နေ့ကပြည်သူနဲ့နိုင်ငံတကာကိုသတင်းစကားပြောကြားရမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ငရင်တန်းကြောင့်မန္တလေးအိုးဖိုထောင်ထဲကအဆောက်အုံတချို့ပြိုကျပျက်စီးခဲ့တယ်လို့သိရပါတယ်။ဒီလိုအချိန်မှာမတရားဖမ်းဆီးထောင်သွင်းအကြမ်းချခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးရဲ့အခြေအနေကိုကျွန်တော်တို့အထူးစိုးရိမ်ကြောင်းပြောလိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်စိုးရိမ်စရာမရှိဘူးဆိုတဲ့သတင်းအစအနာကိုရပါမယ်။ဒါကလည်းညာနှုံးပြေသေးကြတာမဟုတ်တာကြောင့်ဒီထက်ပိုပြီးသေးကြတဲ့သတင်းရရှိဖို့လိုအပ်ပါတယ်လို့ဆိုပါတယ်။အန်ယူဂျီလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနရဲ့ဖော်ပြချက်အရစကိုင်းငရင်ဘေးကြောင့်အတီးပြုတ်နိုင်တဲ့တည်ဆုံးသူဥယျာဉ်မှာဒီနေ့အချိန်ထိ2,395ဦးရှိလာပြီးငရင်ကြောင့်ဓာတ်ရိုက်ထိခိုက်ခံစားကြရတဲ့လူဦးရေကတော့85,602,555ဦးခန့်ရှိပြီးငရင်တန်းသိမ့်မြို့နယ်တွေကိုမြေပုံမှာကြည့်ရှုနိုင်တယ်လို့ဖော်ပြထားပါတယ်ရှင်။ဆလဘီနိုင်ငံတကာကုညီကယ်ဆယ်ရေးအဖွဲ့တွေအနေနဲ့စစ်ကောင်စီပို့ဆောင်တဲ့နေရာတွေတွင်မဟုတ်ဘဲငရင်တန်းခံကြရပြီးအရေးပေါ်ကယ်ဆယ်ရေးတွေလိုအပ်နေတဲ့နေရာဒေသတွေအထိလည်းရောက်ရှိဖို့အန်ယူဂျီမြစ်တာရက်ခံလိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။
နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေအနေနဲ့စစ်ကောင်စီပို့ဆောင်ပေးတဲ့နေရာတွေတွင်မဟုတ်ဘဲငရင်တန်းခံကြရပြီးအရေးပေါ်ကယ်ဆယ်ရေးတွေလိုအပ်နေတဲ့နေရာဒေသတွေအထိကိုလည်းရောက်ရှိဖို့ NUG အစိုးရကမြစ်တာရက်ခံကြောင်းပြည်သူလူထုနဲ့နိုင်ငံတကာတို့သတင်းစကားပြောကြားခြင်း press briefing အစီအစဉ်မှာဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကပြောခဲ့တာပါ။အကြံပေးစစ်တပ်ဟာစကိုင်းအပါဝင်တော်လိုင်းအင်အားစုတွေနဲ့နှီးဆက်တဲ့ငရင်ထန်းတဲ့နယ်မြေတွေစီကိုကုညီကယ်ဆယ်ရေးအဖွဲ့တွေမတော်ရောက်နိုင်အောင်တားဆီးပိတ်ပင်မှုတွေရှိနေပါတယ်။ဒါကြောင့်လည်းကုညီကယ်ဆယ်ရေးအဖွဲ့တွေအနေနဲ့စစ်ကောင်စီပို့ဆောင်တဲ့နေရာတွေမဟုတ်ဘဲငရင်တန်းခံကြရပြီးအရေးပေါ်ကယ်ဆယ်ရေးတွေလိုအပ်နေတဲ့စကိုင်းတိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကနေရာဒေသတွေအထိလည်းရောက်ရှိဖို့မြစ်တာရက်ခံတယ်လို့အမျိုးသားညညွတ်ရေးအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းပြောကြားပြရစီလို့ဆိုပါတယ်။ဒါပြင်ငရင်ဘေးတင်ပြည်သူတွေကိုကူညီကယ်ဆယ်ရမှာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်ရတဲ့နိုင်ငံတကာအဖွဲ့တွေကိုမြို့သားညီညွတ်ရေးအစိုးရအနေနဲ့နားလည်မှုရှိတယ်လို့လည်းပြောကြားထားပါတယ်ရှင်။အခုတခါငရင်တန်းနောက်ဆက်တွဲနဲ့အကြံဖတ်စစ်အုပ်စုရဲ့ပြက်ကွက်မှုတွေရဲ့ထံကိုနာတာရှည်ယောဂဝေဒနာဒေရီခါစီခံနေကြရပြီးအသက်မဆုံးရှုံးသင့်မဲ့ဆုံးရှုံးနေကြရတဲ့ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ငရင်တန်းနောက်ဆက်တွဲအပြင်အကြံပေးဆဲအုပ်စုရဲ့ပြက်ကွက်မှုတွေရဲ့ထံကိုနာတာရှည်ယောဂဝေဒနာတွေခါးစီခံနေကြရပြီးအသက်မဆုံးရှုံးသင့်မဲ့ဆုံးရှုံးနေကြရတယ်လို့ရန်ကုန်မြို့နယ်မိသားစုတွေထံကစုံစမ်းသိရှိရပါတယ်။လျှက်စစ်မီပြတ်တောက်မှုပုံမှုဆိုးရွားလာခြင်း၊ရေကောင်းရေသန့်တွေရှားပါလာခြင်း၊ကောင်းမွန်တဲ့လေကောင်းလေသန့်မရရှိခြင်း၊ဆေးရုံတွေမှာစီမံခန့်ခွဲမှုညံ့ဖျင်းခြင်း၊ဆေးဝါးတွေရှားပါးပြက်လက်ခြင်းစာဝတ်နေရေးစီးပွားရေးအဆင်မပြေမှုတွေကြောင့်နာတာရှည်ယောဂဝေဒနာရှင်တွေအတွက်ပိုပြီးအခက်ခဲတွေဖြစ်စီမှုတွေရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။နာတာရှည်လူနာတွေဟာအခုကာလမှာအောက်ဆီဂျင်ဆေးဝါးရေတပ်မီစတာတွေပြတ်တောက်လို့မဆုံးသင့်မဲ့ဆုံးရှုံးမှုတွေမြင့်တက်လာနေပါတယ်လို့ဝေဒနာရှင်ရဲ့မိသားစုဝင်တဦးကဆိုပါတယ်။ဆေးဥစုရဲ့ငရင်တန်းနောက်ဆက်တွဲစီမံခန့်ခွဲမှုညံ့ဖျင်းမှုတွေပြက်ကွက်မှုတွေကြောင့်အသက်မဆုံးရှုံးသင့်မဲ့အများဆုံးဆုံးရှုံးခဲ့ရတဲ့ဝေဒနာရှင်တွေကတော့ကြောက်ကတ်နှလုံးသွေးတို့စီးကျူနဲ့ကင်ဆာယောဂဝေဒနာရှင်တွေဖြစ်တယ်လို့လည်းသိရပါတယ်။ငရင်တန်းကြောင့်အဆဆရရပျက်စီးမှုတွေရင်ဆိုင်နေရတာအပြင်လူနာတွေကိုယ်တိုင်လည်းစိတ်ဝေဒနာကိုပိုပြီးခံစားလာရပြီးကျန်းမာရေးပုံမှုဆိုးရွားလာနေတယ်လို့ကျန်းမာရေးဝန်ထမ်းတဦးကမှတ်ချက်ပေးပါရယ်။လက်ရှိကင်ဆာကြောင့်တစ်နှစ်ကိုလူဆယ်သန်းအသက်ဆုံးရှုံးနေရပြီးယင်းဟာကမ္ဘာတဝန်းလူသေဆုံးမှုကိုဖြစ်စေတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားပါရယ်။ဆေးရုံမှာဓာတ်ကင်မှုကိုအလှည့်နဲ့ဆောင်ရတယ်၊တချို့နှစ်နဲ့ချီကြတယ်၊ကြားထဲမဆောင်နိုင်လို့ငွေကြေးတက်နိုင်သူတွေဆိုရင်တခြားနည်းလမ်းနဲ့ကုကြတယ်၊မတက်နိုင်တဲ့သူကဘာမှမတက်နိုင်ရှာပဲစောစောသေဆုံးရတယ်။စိတ်ဓာတ်မြန်ကြလေကင်ဆာဝေဒနာရှင်ကပိုဆုံးရှုံးရလေပါပဲလို့ရန်ကုန်မြို့နယ်ပြည်သူတအူးကလည်းပြောထားပါတယ်ရှင်။ဆလဘီငရင်တန်းတဲ့ကျန်းမာရေး CDM နဲ့ CDM Medical Network ကိုဆက်သွယ်နိုင်ကြောင်းကြေညာထားတဲ့သတင်းကိုတင်ပြပေးပါမယ်။ငရင်တန်းတဲ့ကျန်းမာရေး CDM နဲ့ CDM Medical Network ကိုဆက်သွယ်နိုင်တယ်လို့သတင်းရရှိပါတယ်။ 7.7 magnitude ပြင်းအားရှိတဲ့ငရင်ဘေး D3 အခုနေ့လယ်12နာရီခွဲဆိုရင် Golden Hour ဆိုတဲ့အရေးကြီးရွှေအချိန် 82 နာရီပြည့်ပါပြီ။တဘာဝကပေးစိုးကြီးကိုခက်ခဲစွာရင်ဆိုင်ကြရမှာအခုချိန်ထိပြည်သူမှပြည်သူသားရှိနေစေပါ CDM ကျမ်းမာရေးဝန်ထမ်းတွေနဲ့ထပ်တူရှိနေတဲ့ CDMMN အနေနဲ့လည်းဂရိကဝတ် campaign The Promise ကနေငရင်ဘေးတင်ကျမ်းမာရေးဝန်ထမ်းတွေအတွက်အကူအညီတွေစူးစမ်းစီစဉ်နေပါတယ်လို့ဆိုပါတယ်ကိုရိုင်းဖြစ်စီမိသားစုဝင်ကငရင်တန်းတင်ကျမ်းမာရေး CDM ဝန်ထမ်းဖြစ်စီ CDMMN page messenger မှာငရင်ဘေးတင်ကျမ်းမာရေး CDM စီရင်ပေးရန်ကိုရွေးချယ်စီရင်ပေးနိုင်တယ်လို့သိရှိရပါတယ်ရှင်အခုနောက်ဆုံးအနေနဲ့ငရင်တန်းခံခဲ့ရတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေကိုစာနာတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ယုံကသူ့ရဲ့ graphic design ကိုအပြုမဲ့ပြောင်းလဲခဲ့တဲ့ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ငရင်တန်းခံခဲ့ရတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေကိုစာနာတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ယုံကသူ့ရဲ့ graphic design ကိုအပြုမဲ့ပြောင်းလဲခဲ့တယ်လို့ AP လတရက်နေ့မှာပြင်သစ်တန်ယုံရန်ကုန်ကအသိပေးကြေညာပါတယ်။မတ်လ28ရက်ကငရင်တန်းခံခဲ့ရတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေကိုစာနာတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ယုံကသူ့ရဲ့ graphic design ကိုပြောင်းလဲခဲ့တယ်လို့ဖော်ပြထားပါတယ်။မလ28ရက်နေ့မှာစကိုင်းမြို့ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့အင်အား 9.9 အဆင့်ရှိအလွန်အင်အားပြင်းထန်တဲ့ငရင်တန်းကြောင့်လူပေါင်းထောင်နဲ့ချီတေဆုံးခဲ့ပြီးအဆောက်အုံများစွာပြိုကျပျက်စီးခဲ့ရတာလည်းဖြစ်ပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းအကြောင်းအရာတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်။မနက်ဖြန် AP လ2ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်အထင်တင်ကနေတိမ်ထူထွက်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အနှဲငယ်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြို့ဝကျောမော်ဒေသတွေနဲ့မုံတမခွေးတို့ဘက်မှာလီဟာအနောက်အနောက်မြောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္လာရီကံရံမှာလီဟာအရှိဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့တနင်္သာရီတိုင်းဒေသကြီးကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကျကျမိုးထချုံရွာနိုင်ပြီးကချင်ပြည်နယ်မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီး ARA တိုင်းဒေသကြီးပဲခူးတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်တို့မှာတော့အတိမ်အထင်တင်ဖြစ်ထွန်းနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားတာယာနိုင်ပါတယ်။နေ့အပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချိန်တွေပြန်လည်လျော့ကျနိုင်ပါတယ်။ မြို့ချင်းတွေကတော့စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင်
ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။အခုတခါမြန်မာနေဝခရိုနီကယ်မတ်လ31မြင်ကွင်းဖြစ်တဲ့လုံလောက်မှုမရှိတဲ့ကယ်ဆယ်ရေးနဲ့အကူအညီတည်ဆုံသူအရေအတွက်2000ကျော်ထိရောက်ရှိလာဆိုတဲ့ကောင်းစဉ်နဲ့နေဦးနိုင်မှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။မြန်မာနေဝခရိုနီကယ်မတ်လ31မြင်ကွင်းလုံလောက်မှုမရှိတဲ့ကယ်ဆယ်ရေးနဲ့အကူအညီတည်ဆုံသူအရေအတွက်2000ကျော်ထိရောက်ရှိလာငလင်ကြီးလှုပ်ခတ်ပြီး3ရက်မြောက်လာချိန်အပြည့်စည်းများအောက်ရောက်နေတဲ့အသက်ရှင်ကျန်နေသေးတဲ့သူတွေရဲ့အသက်ရှင်တန်ဖို့မျှော်လင့်ချက်ကမိမ့်မိန်လာချိန်မှာလုံလောက်တဲ့ကယ်ဆယ်ရေးအင်အားရန်တရားတွေမရှိသေးတာဝန်းနေပွေရာတွေ့မြင်ကြရပါတယ်ဆိုရှယ်မီဒီယာမှာအကူအညီတောင်းခံနေကြတဲ့ post တွေမိသားစုဝင်တွေဆုံးရှုံးရတဲ့အကြောင်းတွေမိတ်ဆွေတင်ကဟတွေကိုအသိပေးတဲ့ post တွေနောက်ဆက်တွဲငလင်တွေကြောင့်အိမ်နေလို့ရနေသေးတဲ့တိုင်လမ်းဘေးမှာအိမ်နေကြရတဲ့အဖြစ်အပျက်တွေကဖတ်ရှုသူကိုအလွန်စိတ်ထိခိုက်ကြေကွဲစရာတွေကြီးဖြစ်ပါတယ်ငလင်ကြီးလှုပ်ခတ်ပြီး3ရက်မြောက်ဖြစ်လာတဲ့အခါအဆောင်တွေအောက်မှာထိခိုက်သေးဆုံးကြပြီးတော့ထုတ်ယူခြင်းမပြုနိုင်သေးတဲ့အဖြစ်တွေနေရအများပြားမှာဖြစ်ပြနေတာပါမန္တလေးစကိုင်းမြို့တွေမှာအပျက်စီးတွေအောက်မှာအသက်ဆုံးရှုံးသူတွေရဲ့ရုပ်အလောင်းကထွက်တဲ့အနက်အသက်တွေကအဆောင်ပြက်တွေအနီးမှာပေါ်ထွက်လာနေပြီလို့ဆိုပါတယ်အပူချိန်38ကနေ40ဆက်စီယက်ထိရှိတဲ့နွေရာသီအပူချိန်အောက်မှာဒီဆုံးသူတွေရဲ့ရုပ်အလောင်းတွေကပျက်စီးကအနံ့အသက်တွေထွက်လာကြတဲ့အနီးထားလေးဖြစ်ပါတယ်။ငလင်လှုပ်ခတ်ပြီးဒုတိယမြောင်းနေ့မှာကစလို့နိုင်ငံအချို့ကငလင်ကယ်ဆယ်ရေးမှာအတွေ့အကြုံရှိပြီးစက်ပစ္စည်းကိရိယာတွေအစုံလင်ရှိတဲ့ကယ်ဆယ်ရေးအဖွဲ့တွေရောက်ရှိလာကမန္တလေးနေပြည်တော်တို့လိုမြို့တွေမှာကူညီနေကြပေမဲ့လူဝဲချက်နဲ့အကူအညီရောက်ရှိလာတဲ့အရေးအထွက်ကမမျှသေးတဲ့အနီးထားလေးဖြစ်ပါတယ်။မန္တလေးမြို့နယ်တပ်ဖက်ကန်စကိုင်းမြို့ဆိုရင်မလ31ရက်နေ့မှနိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေစတင်ကယ်ဆယ်နိုင်တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တည်းမြို့မှာရှိတဲ့ကုညီကယ်ဆယ်ရေးပရိုက်တာအဖွဲ့တွေနဲ့ရှိတဲ့မြေကော်ဆက်ရန်တရားတွေလိုမျိုးနဲ့ကယ်ဆယ်ရေးလုပ်နေခဲ့ကြတာဖြစ်ပါတယ်။မန္တလေးမြို့ကိုနိုင်ငံတကာကကယ်ဆယ်ရေးအဖွဲ့တွေရောက်တဲ့အချိန်စကိုင်းလိုမြို့တွေကိုချက်ချင်းမရောက်ရှိနိုင်ကြပါဘူး။မြန်မာနိုင်ငံမှာလက်ရှိအချိန်ထိအခုလောက်ပျက်စီးမှုကြီးမားတဲ့ငလင်ဘေးအန္တရာယ်မကြုံဘူးသေးတာကြောင့်ပျက်စီးပြိုကျနေတဲ့အဆောင်တွေထဲကပိတ်မိနေသူတွေကိုဘယ်လိုကယ်ထုတ်ရမလဲဘယ်လိုကရိယာတွေလိုအပ်တယ်လဲဆိုတာကောင်းစွာမသိရှိကြပါဘူးလက်ရှိအုပ်ချုပ်သူတွေကအာနာတီမြေကြီးထက်အခြားဘာအရေးကိုမှဦးစားပေးကြတာမဟုတ်ပါအခုလိုနှစ်ပေါင်း80ကနေ100ကြာမှတစ်ချိန်ဖြစ်လေရှိတဲ့ငလင်ကြီးနဲ့ကြုံတွေ့ရချိန်မှာကိုရမဲ့ကယ်ရမဲ့ဘဝရောက်ကြရတာစမ်းတော့မစမ်းပေမဲ့ခံစားကြရတဲ့လူတို့အဖို့တော့တသက်တာမေးလို့မရနိုင်နဲ့အိမ်မက်ဆူဘဝတလျှောက်လုံးအတွက်စိတ်ဒဏ်ရာတွေရသွားကြမှာအသေးချာပင်ဖြစ်ပါတယ်မြန်မာနိုင်ငံလူတို့ဟာခံနိုင်ရှိကြသူတွေဒူဘေတန်ဘေခံနိုင်ရှိသူတွေလို့ဆိုသည့်တိုင်အခုကြုံတွေ့ရတဲ့ငလင်ကပ်ဘေးမှာတော့ကြီးမားလို့နဲ့ထိခိုက်ပျက်စီးမှုပမာဏကျေပြန်းတဲ့တက်ရောက်မှုတွေကြောင့်ကြောက်လန့်တုန်လှုပ်မှုကြီးစွာဖြစ်ကြရတာတွေ့ရပါတယ်ငလင်လှုပ်ခတ်တာ10မိနစ်ကနေ2မိနစ်လောက်သာကြာမြင့်လိုက်မှာဖြစ်ပေမယ့်အကျိုးဆက်တွေကလနဲ့နှစ်နဲ့ချီတော့ငကူအနေထားပြန်မရောက်နိုင်တဲ့အနေထားလေးဖြစ်ပါတယ်။ရုပ်ဝိတ္ထုပျက်စီးမှုမိသားစုဝင်တွေဆုံးရှုံးမှုစိတ်ပိုင်းဆိုင်ရာထိခိုက်မှုဒဏ်ချက်တွေကကုစားဖို့မလွယ်ကူပါဘူး။စစ်ကောင်စီအနေနဲ့အခုလောက်စစ်ရုံးအပါအဝင်နေပြည်တော်ကဝန်ကြီးရုံးအများအပြားပြိုကျပျက်စီးပြီးအုပ်ချုပ်ရေးရန်တရားကောင်းစွာမလည်ပတ်နိုင်သည့်တိုင်ငလင်ကြံမခံရတဲ့ဒေသတွေမှာဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်။ရမီဇိုးနဲ့လူတိုင်းကရှုံချကြတဲ့လေချောင်းတိုက်ခိုက်မှုကိုငလင်လှုပ်ခတ်ပြီးသည့်တိုင်ဆက်လက်လှုပ်ဆောင်နေစေမှုလို့မြန်မာနိုင်ငံသားတွေအနေနဲ့အံ့ဩခြင်းမဖြစ်သည့်တိုင်နိုင်ငံတကာသတင်းတွေမှာလေချောင်းတိုက်ခိုက်မှုတွေကိုအသာပြေးတင်ပြနေကြတာပါစေယုံအဆောက်အုံပြိုကျတယ်လို့သတင်းအချို့ကဆိုပြီးတော့စေယုံထဲမှာအစည်းအဝေးမထိုင်နိုင်သည့်တိုင်ပြင်ပမှာယာယီတဲထိုးပြီးတော့စီရေးစီမံခန့်ခွဲတဲ့အစည်းအဝေးတွေကိုလှုပ်ဆောင်နေတယ်ဆိုတဲ့သတင်းတွေလည်းသတင်းဌာနတချို့ကဖော်ပြကြပါတယ်ငလင်ဘေးကူညီကယ်ဆယ်ရေးမှာစစ်တပ်အင်အားပါဝင်တာမတွေ့ရသလောက်ဖြစ်ပြီးတော့စစ်ကောင်စီတပ်တွေအများစုကလက်နက်ကင်တိုက်ပွဲဖြစ်တဲ့နေရာစိုက်နေတဲ့နေရာတွေမှာနေရာချထားကြတာကြောင့်မြို့တွေမှာကယ်ဆယ်ရေးလုပ်ငန်းတွေမှာမတွေ့မမြင်ကြရတာဖြစ်နိုင်ပါတယ်။နောက်တစ်ချက်ကလည်းစစ်တပ်ကလူထုကိုမယုံလူထုကလည်းစစ်တပ်ကိုမယုံကြည်ကြတာကြောင့်လူထုနဲ့စစ်တပ်ကရန်ပတ်တပွဲဖြစ်နေတာကိုလည်းဖော်ညွှန်းတာဖြစ်ပါတယ်။ပြည်ချိုင်းဝန်ကြီးဌာန website တွေမလ31ရက်နေ့တိုင်းကြည့်ရှုနိုင်ခြင်းမရှိသေးတာတွေ့ရတာကြောင့်စစ်ကောင်စီအစိုးရရဲ့ရန်တရားဘလောက်ထိထိခိုက်ပျက်စီးသွားသလဲဆိုတာထင်ရှားပါတယ် နိုင်ငံတကာရဲ့ကယ်ဆယ်ရေးအဖွဲ့တွေထပ်မံပြီးတော့ရောက်ရှိလာသည့်တိုင်နေ့စဉ်မြင့်တက်လာနေတာကတေဆုံးမှုကိန်းဂဏန်းတွေဖြစ်ပါတယ်။မတ်လ31ရက်နေ့ညနေပိုင်းမှာတော့တေဆုံးသူအရေအတွက်2000ကျော်ရှိလာပြီးတော့ထိခိုက်ဒဏ်ရာရသူ3900ကျော်နဲ့ပျောက်ဆုံးသူ290ကျော်ရှိတယ်လို့သတင်းထုတ်ပြန်ထားတာတွေ့ရပါတယ်။ငလင်တန်းခံရတဲ့မန္တလေး၊စကိုင်း၊ကျောက်စီ၊ပြင်မနာစတဲ့ဒေသတွေမှာစစ်ကောင်စီရဲ့အရက်ဖက်ရုံးတွေကိုနိုင်ကလေပတ်နိုင်ခြင်းမရှိတာတွေ့ရပြီးတော့အခုရရှိတဲ့အရေးအတွက်တွေကအပြင်လက်တွေ့မှာကြားသိနေရတဲ့အရေးအတွက်တွေထက်တိသာစွာနေပါတဲ့ပမာဏဖြစ်နေတယ်လို့ဆိုရင်မှားမယ်မထင်ပါ။နိုင်ငံအသီးသီးမှကယ်ဆယ်ရေးအဖွဲ့တွေလာရောက်ကူညီကြတာအခုအညီကိုငွေကြေးအဖြစ်ထည့်ဝင်ကြတာတွေကိုကြည့်ရင်အိန္ဒိယနိုင်ငံကြီးတွေနဲ့မြန်မာနိုင်ငံရဲ့ကိုလိုနီအဖြစ်အုပ်ချုပ်ခဲ့မှုတဲ့ဗြိတိန်နိုင်ငံတို့ကအခြားနိုင်ငံတွေထက်တည်တည်တသာများပြားပြီးတော့လက်ရှိထရန့်သမရဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကတော့ဒေါ်လာ2,000သာအကူအညီပေးတာကိုလည်းသတိပြုမိပါတယ်။ဒီအချက်ကိုထောက်ချင်ရင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်အရေးတယူမရှိတာစိတ်မဝင်စားတာထင်ရှားစွာပြသနေတာလည်းဖြစ်ပါတယ်။မြန်မာအရေးထက်ယူကရိန်း၊ Israel ၊ Palestine နဲ့တရုတ်နိုင်ငံနဲ့ထိုင်ဝမ်အရေးတွေကစိတ်ဝင်စားပြီးတော့မြန်မာအရေးကိုဂရုမထားတော့တဲ့အနေအထားကမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲတွေပေါ်ထွက်လာဖို့မှာအမေရိကန်ပြည်ထောင်စုကိုမျှော်လင့်ချက်သိမ့်မထားဖို့သတိပေးလိုက်တဲ့သဘောလည်းဖြစ်ပါရခင်ဗျာ
Radio NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့ကျမ်းမာရေးဝန်ကြီးဌာနမှညွှန်ကြားထားတဲ့ဘေးအန္တရာယ်နဲ့ကြုံတွေ့ရပါကစိတ်ပိုင်းဆိုင်ရာရင်ဆိုင်ဖြစ်ရှင်ခြင်း Coping with Disaster ခေါင်းစဉ်နဲ့နားဆင်ကြမှာဖြစ်ပါရဲ့ရှင်
။ဘေးအန္တရာယ်နဲ့ကြုံတွေ့ရပါကစိတ်ပိုင်းဆိုင်ရာရင်ဆိုင်ဖြစ်ရှင်ခြင်း Coping with Disaster ဘေးအန္တရာယ်တစ်ခုခုနဲ့ကြုံတွေ့နေစဉ်အချိန်နဲ့ရင်ဆိုင်ပြီးချိန်မှာစိတ်ဖိစီးခြင်း၊စိုးရိမ်ကြောက်လန့်ခြင်း၊ဝမ်းနဲ့ထိတ်လန့်ခြင်းနဲ့ပူပန်သောကတို့ကိုခံစားရတတ်တာဓမ္မတာဖြစ်ပါရဲ့။လူတဦးချင်းစီရဲ့တုံ့ပြန်မှုဟာလည်းကွဲပြားခြားနားမှာဖြစ်ပြီးသင်ရဲ့ခံစားချက်တွေဟာလည်းအရေးပေါ်ကာလအတွင်းမှာပြောင်းလဲနေနိုင်ပါတယ်။သင်ဘလိုမျိုးခံစားရတာကိုသတိပြုပြီးလက်ခံပါ။အရေးပေါ်အချိန်အတွင်းမှာသင်ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးခံစားချက်ကိုဂရုတစိုက်ရှိခြင်းဟာသင်ကိုရှင်းရှင်းလင်းလင်းစဉ်းစားနိုင်စေဖို့ကူညီပေးနိုင်ပြီးသင်ကိုယ်တိုင်နဲ့သင်ရဲ့မိသားစုကိုအရေးပေါ်အခြေအနေအတွင်းမှာအကာအကွယ်ဖြစ်စေဖို့အရေးတကြီးလိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်နိုင်စေဖို့လည်းအကူအညီဖြစ်စေပါတယ်။အရေးပေါ်ကာလအတွင်းမိမိကိုယ်ကိုဂရုစိုက်ခြင်းဟာရေရှိမှခံစားရတဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေကိုကုစားရမှာအကူအညီဖြစ်စေပါတယ်။စိတ်ပင်ပန်းဆင်းရဲခြင်း၊စိတ်တော့ကဖြစ်ခြင်းရဲ့အဖြစ်များတဲ့လက္ခဏာများ Common signs of distress အခုဖော်ပြမယ့်အဖြစ်များတဲ့လက္ခဏာတွေကိုသတိထားစောင့်ကြည့်ပါ။ခြေပြားလက်ပြားအေးခြင်းအပါအဝင်သွေးလန့်တဲ့လက္ခဏာတွေခံစားရခြင်း၊ခံစားမှုမသိရှိဘဲထုံခြင်း၊မယုံနိုင်ဖြစ်ခြင်း၊စွမ်းဆောင်နိုင်မှုတက်ကြွမှုတွေအပြောင်းလဲဖြစ်ခြင်း၊အာယုံစူးစိုက်နိုင်ရန်ခက်ခဲခြင်းအစားအသောက်ပုံစံပြောင်းလဲခြင်းအိပ်ဆက်ခြင်းဆိုင်ရာပြဿနာများအိမ်မက်ဆိုးများမက်ခြင်းစိတ်အနှောက်အယှက်ဖြစ်စေတဲ့အတွေးတွေပုံရိပ်တွေတွေးခြင်းမြင်ယောင်ခြင်းစိုးရိမ်ထိတ်လန့်တဲ့ကြောက်ရွံ့တုန်လှုပ်တဲ့ခံစားချက်တွေခံစားရခြင်းခေါင်းကိုက်ခြင်းခန္ဓာကိုယ်နာကျင်ကိုက်ခဲခြင်းအစာအိမ်နဲ့ဥလန်းချောင်းပြဿနာတွေလက္ခဏာတွေအရေးပြားမှာအနီးဆက်အနီးကွက်တွေဖြစ်ပေါ်ခြင်းစတဲ့ရုပ်ပိုင်းဆိုင်ရာတုံ့ပြန်မှုများနာတာရှည်ယောဂလက္ခဏာတွေပုံမှုဆိုးဝါးလာနိုင်ခြင်းအရက်စစ်လိတ်ဆေးရွက်ကြီးနဲ့တခြားမှုရဲ့ဆေးဝါးတွေသုံးဆွဲမှုပုံစံတွေအပြောင်းလဲဖြစ်ခြင်းစိတ်ဆိုးဒေါသထွက်ခြင်းစိတ်ဆက်ခြင်းစိတ်တူလွဲခြင်းအဲ့လိုမျိုးခံစားချက်တွေဒါမှမဟုတ်အပြုတ်မှုတွေရက်အတော်ကြာဇက်တိုက်ခံစားကြုံတွေ့နေရပြီးပုံမှန်လုပ်နေကြဖြစ်တဲ့အလုပ်တာဝန်တွေကိုလုံဆောင်နိုင်ခြင်းမရှိဘူးဆိုရင်ကျွမ်းကျင်သူတွေထံမှအကူအညီရယူပါဘေးအန္တရာယ်နဲ့ကြုံတွေ့ရပါကစိတ်ပိုင်းဆိုင်ရာရင်ဆိုင်ဖြစ်ရှင်းမှုအခုဖော်ပြမယ့်အဆင့်တွေကိုလုံဆောင်ပါတရင်အချက်လက်တွေကိုမျက်ခြေမပြတ်ပါစေနဲ့သင်တဲ့အချက်အလက်တွေကိုမရရှိနေဘူးလို့ခန်းစားနေရပါကသင်ရဲ့စိတ်ဖြစ်စေမှုပိုများလာခြင်းဒါမှမဟုတ်ပိုပြီးစိုးရိမ်ပူပန်မှုတွေခန်းစားလာရနိုင်ပါတယ်။သတင်းအချက်အလက်အစ်စ်တွေအတွက်ခိုင်မာယုံကြည်ရတဲ့တရားဝင်သတင်းဌာနတွေကသတင်းတွေကိုကြည်ပါ။နားထောင်ပါဖတ်ရှုပါ။ဘေးအန္တရာယ်အကျက်တဲကာလအတွင်းမှာကောလာဟလသတင်းအမှားတွေရှိနေနိုင်တာကိုသတိပြုပါ။ယုံကြည်စိတ်ချရတဲ့သတင်းအချက်အလက်ရင်းမြစ်တွေကိုအားထားပါ။မိမိခန္ဓာကိုယ်ကိုဂရုစိုက်ပါ။အာဟာရအပြည့်စုံညီညီမျှမျှပါဝင်တဲ့အစားအစာတွေကိုစားတော့ပါ။အားကစားလေ့ကျင့်ခန်းပုံမှန်လုပ်ပါအေးရေဝဝအိပ်ပါအရက်စစ်လိတ်ကွန်းရဆေးရွက်ကြီးနဲ့တခြားမှုရဲ့ဆေးဝါးတွေကိုရှောင်ကျင်ပါစိတ်ကျန်းမာရေးအတွက်ကျန်းမာရေးဒုက္ခဆိုင်ရာနီးနာတွေကိုပုံမူလေ့လာပါအနားယူပါဖြစ်ပေါ်နေတဲ့ပြင်းထန်တဲ့ခံစားချက်တွေဟာဖြည်းဖြည်းချင်းပျောက်ကွယ်သွားမှာဖြစ်တာကိုမိမိကိုယ်ကိုသတိပေးဖို့စိတ်ဖြေလျှော့ဖို့အချိန်ယူပါသတင်းတွေကိုကြည်တာဖတ်တာနားထောင်တာတွေကနေအနားယူပါထက်ခါထက်ခါဘေးရည်ရဲ့အကြောင်းတွေနားထောင်နေရခြင်းနဲ့သတင်းတပ်ပုံတွေကိုမြင်တွေ့နေရခြင်းဟာစိတ်ရှုပ်ထွေးစရာဖြစ်နိုင်ပါတယ်တင့်ပုံမှန်ဘွားကိုပြန်ရဖို့တင်ကျင်းနဲ့နှက်တဲ့အရာတွေကိုရှာဖွေလှုပ်ဆောင်မှုစူးစမ်းပါ အဲ့လိုလှုပ်ဆောင်နေမှုတွေကနေအားယူချိန်နေကြမှာတရင်အချက်လက်တွေကိုရှာဖွေပါအခြားသူများနဲ့ဆက်သွယ်ပါတင်းရဲ့စိုးရိမ်ကြောင်ကြပူပန်မှုတွေသင်ခံစားနေရတာတွေကိုတငယ်ချင်းဒါမှမဟုတ်မိသားစုဝင်တဦးနဲ့မျှဝေပြောဆိုပါကောင်းမွန်ကျန်းမာတဲ့ဆက်ဆံရေးတွေကိုထိန်းသိမ်းထားပြီးခိုင်မာတဲ့အကူအညီပံ့ပိုးမှုတွေကိုတည်ဆောက်ပါလိုအပ်ပါကအကူအညီရယူပါစိတ်တော့ကဖြစ်နေတာကြောင့်ရပ်ပေါင်းများစွာဒါမှမဟုတ်ရတတ်တဲ့ပေါင်းများစွာကြောင့်တင်းရဲ့နေစဉ်လုပ်ငန်းဆောင်တာတွေကိုထိခိုက်နေမယ်ဆိုရင်စိတ်ပိုင်းဆိုင်ရာနှစ်သိမ့်ဆွေးနွေးပညာပေးသူဒါမှမဟုတ်ဆရာဝန်ကျန်းမာရေးဝန်ထမ်းကိုဆက်သွယ်စကားပြောပါစိတ်တက်ကြခြင်းသို့မဟုတ်မိမိကိုယ်ကိုအဆုံးစီရင်ရန်အတွေးများခံစားနေရခြင်းတဘာဝဘေးရဲ့နေရာတစ်ခုကိုကြုံတွေ့ပြီးနောက်ပိုင်းမှာဝမ်းနေခြင်းစိတ်ဆိုးဒေါသထွက်ခြင်းအပြစ်ရှိသလိုခံစားရခြင်းတွေကိုခံစားရတာဟာပုံမှန်ဖြစ်ပါတယ်တင်းအကြီးကျယ်အမြောက်များဆုံးရှုံးလိုက်ရနိုင်ပါတယ်ဘေးဒုက္ခအကြက်တဲကာလအတွင်းစိတ်ဖိစီးမှုအလွန်မြင့်မားတဲ့အခြေအနေတွေဟာပြဿနာအခက်အခဲတွေကိုပုံမှန်ဖြေရှင်းနိုင်မှုကိုအကန့်အသတ်ဖြစ်စေပြီးသင်ရဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းနိုင်စွမ်းတွေဟာလည်းပြောင်းလဲနေနိုင်ပါတယ်မိသားစုတငယ်ချင်းတွေနဲ့အဆက်ဆံမပြတ်ရှိနေပါအကူအညီအချိတ်ဆက်တွေကိုရှာဖွေပါနှစ်သိမ့်ဆွေးနွေးပညာပေးသူတွေနဲ့စကားပြောပါတခြားသူတွေနဲ့အတူပါဝင်ပတ်သက်နေခြင်းဟာအကူအညီဖြစ်နိုင်ပါတယ်တဲ့ဒါမှမဟုတ်တင့်တီကျွမ်းသူတူအပီးတိုင်အရှုံးပေးလို့ချင်းဒါမှမဟုတ်မိမိကိုယ်ကိုအဆုံးစီရင်ရန်အတွေးတွေရှိနေခြင်းကိုခံစားနေရပါကအကူအညီရယူပါကလေးများနဲ့လူငယ်များအားဘေးရန်ရဲ့ရင်ဆိုင်ဖြည့်ရှင်းနိုင်ရန်အကူအညီပေးခြင်းကလေးနဲ့လူငယ်တွေမှာအရေးပေါ်အခြေအနေကာလအတွင်းနဲ့ဖြစ်ပြီးအချိန်မှာခက်ခဲတဲ့အချိန်တစ်ခုရှိနေနိုင်ပါတယ်လူငယ်တချို့ဟာချက်ချင်းတုံ့ပြန်မှုပြနိုင်ပြီးတခြားသူတွေမှာတော့အချိန်ကာလတစ်ခုကြာပြီးတဲ့နောက်မှသာအခက်ခဲဖြစ်နေတဲ့လက္ခဏာတွေပြသနိုင်ပါတယ်တဲ့ရဲ့ကလေးနဲ့ဘေးရည်ရဲ့အကြောင်းပြောဖို့အချိန်ယူပါအဲ့ဒီဖြစ်စဉ်ဖြစ်ရက်နဲ့ပတ်သက်တဲ့ဆိုရှယ်မီဒီယာတွေအပါအဝင်သတင်းမီဒီယာတွေနဲ့ထိတွေ့နိုင်မှုကိုကန့်သက်ထိန်းချုပ်ပါကျန်းမာတဲ့နေ့စဉ်ပုံမှန်ဘဝကိုတတ်နိုင်သမျှမြန်မြန်ပြန်လည်ရောက်ရှိအောင်စ조사ထိန်းသိမ်းပါကလေးတွေဟာဘေးဒုက္ခအကျက်တဲကာလအတွင်းမှာသူတို့ဘယ်လိုမျိုးခံစားနေရတယ်ဆိုတာကိုပြောနိုင်မှာမဟုတ်ပါဘူးဖြစ်ပျက်နေတဲ့အခြေအနေကိုရှင်းပြပါသူတို့မေးလာတဲ့မိခိုးတွေကိုပြန်လည်ဖြေဆိုပါသူတို့ကိုချစ်ကြောင်ခရုစိုက်ကြောင်နှစ်သိမ့်အားပေးပါကလေးတွေဟာသူတို့စိတ်ဖိစီးမှုခံစားနေရတာကိုပြောပြဖို့ဖြစ်နိုင်ချေနေပါပါတယ်။ဒါပေမဲ့သူတို့ရဲ့အပြုမှုတွေကနေတဆင့်လက္ခဏာတွေကိုပြသနိုင်ပါတယ်။မွေးကင်းစနဲ့ငယ်ရွယ်တဲ့ကလေးတွေဟာပုံမှန်ထပ်ပို့ပြီးငိုကြွေးနေတာ၊အချိအပွေကိုပုံမှုလိုချင်နေတာ၊မိဘစောင့်ရှောက်သူတွေနဲ့ခွဲခွာပြီးနေရမှာကိုကြောက်နေတာတွေဖြစ်နေနိုင်ပါတယ်။ဆယ်ကျော်သက်တည်တဲ့လူငယ်လူရွယ်တွေကတော့သူတို့စိတ်နှောက်ယှက်ဖြစ်နေတာကိုညှင်းဆန်ကောင်းညှင်းဆန်နိုင်ပြီးပို့ပြီးအနေရများတဲ့အရာတွေကိုလည်းလှုပ်ကောင်းလှုပ်နေနိုင်ပါတယ်။အခုပြောပြမယ့်အချက်တွေဟာကလေးတွေဘေးရည်နေရာကိုရင်ဆိုင်ကြော်ဖြတ်ရမှာကုညီပံ့ပိုးပေးနိုင်မှုနည်းလမ်းတချို့ဖြစ်ပါတယ်။စံနမူနာကောင်းတစ်ခုချမှတ်ပါ။လေ့ကျင့်ခန်းပုံမှန်လုပ်ခြင်းနဲ့ကျမကြီးနဲ့ညီညွတ်တဲ့စားသောက်မှုပုံစံကိုကျင့်သုံးခြင်းအပြင်မိဘအုပ်ထိန်သူတွေအနေနဲ့မိမိကိုယ်ကိုခရုစိုက်ပြပါ။ကလေးတွေကိုမိခိုးနေမေးဖို့အားပေးပါ။ကလေးရဲ့မျက်စိနဲ့တဒန်းနဲ့ဖြစ်အောင်နေပြီးသူတို့နားလည်နိုင်တဲ့စကားလုံးတွေအသုံးပြုပြီးတည်ငြိမ်အေးစေနူးညံ့တဲ့အတန်နဲ့စကားပြောပါ။ကလေးတွေနဲ့ပြောဆိုချိတ်ဆက်မှုအချိတ်ဆက်ကောင်းကောင်းတည်ဆောက်ထားပြီးသူတို့ကိုချစ်မြတ်နိုးကြောင်ပြသပါ။ကလေးတွေသူတို့ရဲ့အကြောင်းမှာဒါမှမဟုတ်ဆိုရှယ်မီဒီယာတွေကနေတဆင့်သိလာကြားလာတဲ့ကောလာဟာလသတင်းတွေကိုနားထောင်ပြီးမှန်ကန်တဲ့သတင်းအချက်အလက်တွေကိုပြန်လည်ရှင်းပြပြောဆိုပေးပါ။သူတို့စိတ်ကတိကအောင်ဖြစ်ခြင်းဟာပုံမှန်ဖြစ်ကြောင်ပြောပြပါ။သူတို့ရဲ့အပြစ်မဟုတ်ကြောင်းကိုလည်းရှင်းလင်းစွာသိရှိနားလည်ပါစေ။ကျမ်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရ
။တောတာရှင်များခင်ဗျာ။အခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကိုဗီဒီယိုလေးလိုင်းပေါ်မှာတိုက်ရိုက်နားဆင်နိုင်တယ်လို့ website youtube telegram facebook အစရှိတဲ့အခြားသော internet platform မျိုးစုံမှာလည်းမနေ့တစ်ကြိမ်ညတစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် youtube ပရိသတ်များအနေဖြင့်လဲ radio ngg channel ဖြစ်တဲ့ youtube.com/@radiongg မြန်မာကိုဝင်ရောက် subscribe လုပ်ထားပြီးတော်လိုင်းရွတ်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမိမိတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြနေကြတာကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ အရေးတော်ပုံအောင်ရမည်